ကျတော့ KNU အနေနဲ့အစိုးရနဲ့သဘောတူညီချက်တွေရပြီးတော့ပြစ်ခတ်ရဆဲတော့မလို့လို့သတင်းတွေမှာဖော်ပြတာတွေကမှားယွင်းတယ်ဆိုပြီးတော့ဆရာတို့ဆရာနေပြီးတော့ကြေညာချက်ထွက်လာတယ်လေဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့နည်းနည်းလောက်သိပြရစီခင်ဗျာ
အာမီဒီယာရေးသားတွေကနှစ်ဖြင့်တစ်ပတ်ပဲတခါလဲ KNU ကနေပြီးတော့သွားပြီးတော့ဆိုင်းထိုးတော့မလို့လို့ဟိုဟာလို့ပေါ့ဗျာကျွန်တော်တို့ဒီ SSA ဆောက်လို့ပေါ့ဗျာအဲ့အဲ့လိုရေးသားတွေရှိတယ်လေအဆင်ပြေလေးပေါ့အဲ့ဒါရေးသားအဲ့မှမှမဟုတ်ကျွန်တော် statement မှာပါတဲ့အတိုင်းပဲကျွန်တော်တို့ကတော့ဘလို့သဘောသာပြီးတော့ဒီပနာမာ question ကိုရှိတယ်။အားမှာကျွန်တော်တို့ဒီတခါရဆေးသဘောတူညီချက်တွေပါတယ်မရှိ။အဲပြောတာတော့ရှိမှာလို့ရဖြစ်နိုင်တဲ့ပါညာပေါ့။ကျွန်တော်တို့လူတွေကလည်းသိမတိကြတဲ့လူတွေရှိမယ်လေဗျာ။ကျွန်တော် mandate မရှိဘူးလေ။စီစာဆွေးနွေးဖို့တော့ mandate မရှိဘူးလို့ပြောတဲ့လူတွေကအဲ့ဒါပါ။အဲ့ဒါကျွန်တော်မိတ်ဆွေတွေအားဟိုမေးဒီမေးနဲ့အဲ့ဒါ time ပြနေရတာနဲ့ဟိုပြဿနာအဲ့ဒါ statement ထုတ်လိုက
်ဆရာတို့ရဲ့အစီအစဉ်ကဘယ်လိုလဲခင်ဗျာ
တော့အစီအစဉ်ကစီစဉ်နဲ့မှန်မှန်ပေါ့ဗျာတတိကြီးစွာနဲ့တော့လောက်ရမယ်ကိစ္စကျွန်တော်တို့ကပြောထားတဲ့အတိုင်းပဲစီစာလုပ်မယ်ဆိုရင်တော့စီစာလုပ်ပြီးတဲ့အခါမှာ political dialogue ဖြစ်ရမယ်ကျွန်တော်တို့ဖွံ့ဖြိုးရေးအတွက်တိုက်နေတာမဟုတ်ဘူးအမျိုးသားခွင့်ရေးအတွက်တိုင်းရင်းသားတွေရဲ့အခြေအနေရှိတတ်တဲ့အခွင့်အရေးအတွက်ကိုကျွန်တော်တို့ကတိုက်ပွဲဝင်နေရတာအပေါ်ပါပေါ့ဗျာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းဖို့ပေါ့ဒါပဲလဲဆိုတော့ကျွန်တော်တို့တစ်ဖက်ဟိုးဦးနုကိစ္စစာယူတာဒီကြည့်တာမဟုတ်မှမှဝါရဖြန့်ကြီးရေးတွေနဲ့ဒီပဲဖြစ်နေတာအဲ့ဒါကိုကျွန်တော်တို့ကမှန်ကန်ကန်ဖြစ်အောင်ပေါ့ခုနောက်ဆုံးတရင်နေရာထွက်နေတာနာပါဒီဟိုဦးသိန်းစိန်လို့ဆိုရပဲလားလို့ပေါ့ဗျာတော်ရတယ်ကကျွန်တော်တို့ကပဲဟိုစားလျာမရှိလို့လက်နဲ့ကန်တိုက်ပွဲဝင်နေတာလို့ဒါတော့အဲ့ဒါမျိုးတွေကြားနေရတယ်လေ
သမရဦးသိန်းစိန်နဲ့ဒီမြန်မာရင်းတောက်တွေပေါ့နော်ဘာလီမှာတွေ့တဲ့ပွဲမှာဦးသိန်းစိန်ပြောသွားတယ်လေဖြစ်နေတဲ့တိုင်းရင်းသားတွေနဲ့ပြဿနာတွေကတခြားဝါရရေးရတို့ဘာလို့မဟုတ်တော့ပဲနဲ့ဒီစောင်းနေပြဿနာလို့သူတို့မြင်နေဆိုတာဆိုတော့ဒါဖြင့်ဒီလိုပြောတဲ့ကိစ္စကိုဆရာတို့ကလက်မခံဘူးဆိုတဲ့သဘောပေါ့အ
ေးပါဒါတွေကမှန်ကန်တဲ့ဖြေရှင်းနေမှာမဟုတ်ဘူးပုံပြောရမလို့မဟုတ်လို့တဲ့ဒါမလို့အရင်ကျွန်တော်တို့နိုင်ငံရေးပြဿနာဖြေရှင်းဖို့လိုတယ်ကျွန်တော်တို့ခွင့်ရကိုယ်ပိုင်ရခိုင်ဝင်ဆိုပါတော့ဗျာကိုယ်ချုပ်ချအာဏာကိုကျင့်သုံးနိုင်ရမယ်ဆိုလိုရင်းကပြည်တော်စုအတွင်းမှာခွင့်ပြုနိုင်တဲ့ချုပ်ချအာဏာတွေပေါ့ဗျာနော်အဲ့ဒါကျင့်သုံးရမယ်အခုကဥနုခေတ်ကစပြီးတော့ခုတတိယဒီနေ့အစိုးရဆိုတာကဟိုစစ်ဘိုလ်တွေကိုကြောက်နေရတဲ့အစိုးရပဲကိုအစိုးရပလိတိလိုက်ခံတယ်ပေါ့ဗျာအဲ့လိုမျိုးတွေပေါ့ဒီနေ့အစိုးရနာမည်ပဲရှိအာမလောက်ပိုင်ဝင်မရှိအဲ့ဒါတွေဖြေရှင်းရမှာပေါ့
အဲ့တော့ဆရာတို့ဆရာကိုစလဲရင်လည်းလာတွေ့တယ်ဒီဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့နဲ့ပတ်သက်လို့ရောဆရာတို့ဘယ်လိုသုံးသပ်မိလဲ
ကျွန်တော်တို့ကတော့ messenger အဆင့်လောက်ပါပဲ messenger ဆိုတော့ဦးအောင်မင်းကလည်း messenger အဆင့်လောက်ပါပဲသူဘာမှချွေးနေဆုံးပြပိုင်မှမရှိဘူးကျွန်တော်တို့ပြောတာပြန်ပြောဖို့ပဲရှိကျွန်တော်တို့ဘက်ကလည်းဟိုဆုံးပြပိုင်မှမရှိကျွန်တော်တို့သဘောထားသူကသွားပြောပြဖို့ပဲ
အဲ့တော့အခုဒီဟာဘာနာမစကားပြောတဲ့အဆင့်ပဲရှိသေးတယ်ဆိုတဲ့သဘောဆိုတော့လေဒီနောက်အဆင့်นี่ဟိုကနည်းနည်းပြောပြလို့ရမလားဆရာဆရာတို့ဘက်ကောင်ထပ်ပြီးတော့ဒီကိုစလဲအဖွဲ့တွေပါလေတတ်မှတ်အောင်ပါလား
အဲတတ်မှတ်ပါပေါ့အခုကအလွတ်သဘောလာကြလာကြဆိုပြီးတော့ဟိုက floor တော့လေ ENC ဆိုတာရှိတယ်ကျွန်တော်ကမပြောရဘူးတို့ကလိုက်ပြောတယ်ဆိုတော့ရာက UNLC တို့ NDL တို့နဲ့မတွေ့ဘူးလေကျွန်တော်က collective rights တက်တောင်းနေတာcollective
effort law man. Okay, ဆရာအဲ့ဒါဆိုရင်ကျွန်တော်ခွင့်ပြုပါဦးဆရာကျေးဇူးအများကြီးတင်ပါတယ်နော်။
ကောင်းပြီကောင်းပြီ